ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်6ນາရီမိနစ်30မှ8ນາရီထိ16မီတာကီလိုဟတ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတဲ့အစည်းစံနာစဉ်ပြေလိုင်းရှောက်တာမဲ့ဒိန်သိန်းစုပ်ွယ်တို့ခန္ဓာကိုယ်ကိုနာနာကောင်းမျက်စိလေးစိတ်ပိုင်း
မျော်လင့်ခြင်းတန်တော်တာရှင်များရှင်ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာတဘာဝကုထုံးများနဲ့ကုသလို့ရရှိနိုင်တဲ့နည်းလမ်းများကိုတင်ပြပေးသွားမှာဖြစ်ပါတယ်ဒီနေ့မှာတော့တဘာဝဆေးပင်ဆေးရွက်တွင်နဲ့ခြေထောက်တဲဝဲစားတဲ့အကြောင်းကိုဖော်ပြပေးသွားမှာဖြစ်ပါတယ်သောတာရှင်များရှင်ခြေထောက်တဲဝဲစားတာကခြေချောင်းတွေကြားထဲမှာဖြစ်တတ်တဲ့ပူဆက်ဆက်ရာနာတစ်မျိုးဖြစ်ပါတယ်အထူးသဖြင့်ခြေသန်းချမှာပိုပြီးအဖြစ်များတဲ့ရာနာဖြစ်သလိုကူးစက်မှုလည်းအလွန်များပါတယ်။ယောဂပြန့်နှံ့မှုများတဲ့အပြင်ယောဂဖြစ်ခဲ့တဲ့နေရာမှာနေပြီးတော့နာကျန်နေခဲ့တတ်ပါတယ်။ပူပြင်းပြီးဆိုထိုင်းတဲ့နေရာတွေမှာအဖြစ်များပါတယ်။ခြေထောက်မှာတဲဝဲစားရင်ရာရံမှုကိုဖြစ်စေုံသာမကအပေါက်နှံ့တွေကိုလည်းထွက်စေပါတယ်။သောတာရှင်များရှင်တဲဝဲစားရခြင်းရဲ့အကြောင်းရင်းကတကူရည်တန်ရှင်းမှုနေပါရာကြောင့်ဖြစ်ရပါတယ်။ဆိုတိုင်းမှုကြောင့်ဒီယောဂဖြစ်စေတဲ့မိုးကိုပိုပြီးတော့အသက်ရှည်စေပါတယ်။ဒီမိုးဟာခြေထောက်မှာအမြဲရှိနေတာမို့အခွင့်သာရာနဲ့ယောဂဖြစ်စေပါတယ်။ခြေထောက်မှာတဲဝဲစားတာကိုကုသနိုင်တဲ့သဘာဝနည်းလမ်းတွေကိုဆက်လက်ဖော်ပြပေးခြင်းပါတယ်။အနာပေါ်မှာကြက်သွန်ဖြူကိုထောင်းပြီးတော့အုံပေးရပါမယ်။နောက်တနည်းကတော့သင်္ဘောမဲစလီရွက်ကိုချိန်ပြီးတော့အနာပေါ်မှာလိမ့်ပေးရပါမယ်။နောက်တဲ့သဘာဝဆေးနီးလေးကတော့စတော်ဘယ်ရီသီးကိုခြေပြီးတော့အုံပေးရပါမယ်။သောတာရှင်တို့အနေနဲ့စမုံဖြူစီကိုအနာပေါ်မှာလိမ့်ပေးနိုင်တယ်လို့စမုံဖြူပင်ရဲ့အမြစ်ကိုချိန်ပြီးတော့လည်းလိမ့်ပေးလို့ရပါတယ်။သောတာရှင်များတို့ရှင်ဖော်ပြပေးခဲ့တဲ့ဆေးဘဝင်အပင်ရဲ့အရွက်အမြစ်တွေနဲ့ခြေထောက်တဲဝဲစားတဲ့ယောဂါကိုပျောက်ကင်းစေနိုင်ကြောင်းတင်ပြပေးခဲ့တဲ့သဘာဝကုထုံးလေးပဲဖြစ်ပါတယ်။သောတာရှင်ပေါင်းကိုစိတ်နှပြရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်
Thank you.
ရှင်။တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မစရာဦးတိမောင်ဆက်မှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အာယူကြပါစို့
။ချက်တော်တာရှင်ဓမ္မမိတ်ဆွေပေါင်းမင်္ဂလာပါ။တော်တာရှင်ဓမ္မမိတ်ဆွေများအားလုံးစေရုပ်ကိုပါရှင်လန်းချမ်းမြေ့ကြပါစေ။ချက်တော်မိတ်ဆွေပေါင်းတို့ဒီကနေ့မှလည်းပဲဖျားသခင်ကိုချီးမွမ်းကြလို့ဆိုတဲ့ဒီကောင်းစီကြီးအောက်ကနေမှာတို့ရှင်သခင်ခရစ်တော်ကိုမြင်တွေ့ရတဲ့သူဟာလေခမဲတော်ကိုတွေ့မြင်ရတယ်လို့မျိုးပါပဲဆိုတဲ့နှုတ်ကတော်တဲ့ရင်စကားကိုပြောသွားမှာဖြစ်ပါတယ်။ကောရိန္သုအောက်ရစာဒုတိယဆောင်ခန်းကြီး၄ပိုင်းငယ်၆မှာမောင်မိုက်ထက်ကအလင်းထွန်းလင်းမြည်အကြောင်းမိန်တော်မူသောဖခင်သခင်သည်ယေရှုခရစ်၏မျက်နာတော်၌ထွန်းလင်းသောဖခင်သခင်ဤဘုန်းတော်ကိုတည်တော်ညံဤအယောင်ကိုပေးလိုသောငါငါတို့စိတ်နှလုံးထဲ၌အလင်းကိုထွန်းလင်းစေတော်မူ၏။ချစ်တဲ့မိတ်ဆွေပေါင်းတို့ခမဲတော်ရဲ့ကြီးမြတ်တဲ့ဘုန်းတော်ကြောင့်သားတော်ခရစ်တော်ဟာဘုန်းတော်နဲ့ပြည့်ဝလာတာပဲဖြစ်ပါတယ်။သခင်ခရစ်တော်ကိုမြင်တွေ့ရတဲ့သူဟာလည်းခမဲတော်ကိုတွေ့မြင်ရတယ်လို့မျိုးပါပဲ။ရှင်ဟခရစ်မယ်ခန်းကြီး14ပိုင်းငယ်81ကိုကြည့်တဲ့အခါမှာဖိလိပုကလည်းသခင်ခမဲတော်ကိုကျွန်ုပ်တို့အားပြတော်မူပါ။ထို့သောပြတော်မူလျင်ကျွန်ုပ်တို့အလိုပြည့်စုံပါမည်ဟုရှောက်လျင်ယေရှုကဖိလိပုဤမြကာလာပလောငါသည်တင်တော့နေအတူရှိပြီးမှတင်သည်ငါကိုမသိသေးသလားငါကိုမြင်တော့သူသည်ခမဲတော်ကိုမြင်၏တို့ဖြစ်လျက်ခမဲတော်ကိုကျွန်ုပ်အားပြတော်မူပါဟုတင်သည်အဘယ်သို့ဆိုသည်ငါသည်ခမဲတော်၌ရှိသည်ကို၎င်းခမဲတော်သည်ငါ၌ရှိတော်မူသည်ကို၎င်းမယုံသလားငါဟောပြောသောစကားကိုကိုယ်အလိုလျောက်ငါဟောပြောသည်မဟုတ်ငါပြုသောအမှုတို့အားငါ၌တည်နေတော်မူသောခမဲတော်သည်ပြုတော်မူ၏ငါသည်ခမဲတော်၌ရှိသည်ကို၎င်းခမဲတော်သည်ငါ၌ရှိတော်မူသည်ကို၎င်းယုံကြလောငါစကားကိုမယုံလျင်ငါအမှုတို့ကိုထောက်၍ယုံကြလောခရစ်တော်ကိုမြင်ရတဲ့သူတိုင်းဖခင်သခင်ကတကယ်ထူးဆန်းပါလားဂျေစုကရုဏာတကယ်ကြီးမားပါလားဆိုပြီးတော့ချီးမွမ်းကြပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့တဘာဝဘေးမဲ့တော်ကိုရောက်ဖူးကြပါသလားရေကန်တဲ့ကိုရောင်ပြန်ကြနေတဲ့ရှုခင်းအလှတွေကအလှဆုံးပုံရိပ်တွေဟာအတုနဲ့အစ်ခွဲချမရအောင်တကယ်ကိုတူနေပါတယ်အမှန်နဲ့ပုံရိပ်တွေကတထထဲကြောက်နေပါတယ်ဒါဟာရောင်ပြန်ခြင်းဆိုတဲ့သဘောတဘာဝပဲဖြစ်ပါတယ်ဟောတော့ကလူတွေဖြားနာခဲ့ရင်ဖျားရိုက်လို့ဆိုပြီးယူဆကြတယ်ယောဂတွေကလည်းဖယားကကြိမ်လို့ဖြစ်တာဆိုပြီးတော့ယူဆကြတယ်ချစ်တဲ့မိတ်ဆွေသင်ကရောယခုချိန်ကမှဘလို့ယူဆတယ်လဲကျွန်တော်တို့ရဲ့ခန္ဓာကိုယ်ပေါ်မှာကျမ်းမာရေးဆိုတာကလည်းပဲကျွန်တော်တို့မိဝဲတဲ့စားတောက်တဲ့အချင်းတလေးနဲ့နေ့စဉ်အသက်တာရဲ့လှုပ်ရှားမှုတွေကနေတဆင့်ရောင်ပြန်ဟာခြင်းပဲဖြစ်ပါတယ်ဖယားသခင်ဖြစ်တော်မူတဲ့အတိုင်းဘုန်းတော်ဂုံတော်ဇာရိတတော်အမှန်ကိုသခင်ခရစ်တော်ကလာပြီးတော့ဖော်ပြပေးတာပဲဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ရှင်ယောဟန်ခန်းရင်နှစ်ပိုင်းငယ်17မှာထိုသောယေရှုသည်ရှေးဦးစွာသောဤနမိတ်လက္ခဏာကိုဂါလိလဲပြည်ကာနာမြို့၌ပြု၍မိမိဘုန်းတော်ကိုထင်ရှားစေတော်မူ၏တပည့်တော်တို့သည်လည်းယုံကြ၏ရှင်ယောဟန်ခန်း17ပိုင်းငယ်4မှာဆက်ပြီးတော့ဘလို့ဖော်ပြထားတယ်လဲဆိုတော့ထိုစကားကိုယေရှုသည်ကြားတော်မူလျင်ထိုအနာသည်သေနာမဟုတ်ဖယားသခင်၏ဘုန်းတော်ကိုထင်ရှားစေသောအနာဖြစ်၏ထိုအနာကြောင့်ဖယားသခင်၏သားတော်သည်ဘုန်းထင်ရှားခြင်းရှိလိမ့်မည်ဟုမိန်တော်မူ၏ရှင်ယောဟန်ခရစ်မယ်ခန်း17ပိုင်းငယ်40မှာလည်းယေရှုကလည်းသင်သည်ယုံလျင်ဖယားသခင်၏ဘုန်းအာနုဘော်တော်ကိုမြင်ရလိမ့်မည်ငါပြောပြီးမဟုတ်လောဟုမိန်တော်မူ၏မရှိစင်ရသားကိုမဆခြင်းနဲ့မကြမ်းမာတဲ့သူကိုကူညီခြင်းဟာဖယားသခင်၏ဘုန်းတော်ကိုထင်ရှားစေခြင်းပဲဖြစ်ပါတယ်မိတ်ဆွေပေါင်းတို့တမန်တော်ဝိထုခန်း30ပိုင်းငယ်38မှာထိုအကြောင်းရာဟုမူကားဖခင်သခင်သည်တန်ရှင်းသောဝိညာဉ်တော်နှင့်၎င်းတကောတော်နှင့်၎င်းနာသရက်မြို့သားယေရှုကိုဘိသိက်ပေးတော်မူသည်ဖြင့်ထိုသူသည်ဖခင်သခင်ရခွင့်တော်နှင့်ယေရှုပြုလျက်မာနညင်းဆဲသောသူအပေါင်းတို့အားချမ်းသာကိုပေးလျက်လှဲ့လေတော်မူ၏သခင်ခရစ်တော်ဟာမိမိရဲ့ဘုန်းတော်ကိုမရှာဘဲခမဲတော်ရဲ့ဘုန်းကိုထင်ရှားစေဖို့ရွေးချယ်ဆုံးဖြတ်ထားတဲ့အတွက်ကြောင့်လူတွေရဲ့အမြင်မှားမှုကိုခြေဖြတ်ပြီးတော့အမြင်မှန်ကိုရရှိစေတာပဲဖြစ်ပါတယ်။နောက်ရှင်လုကာခရင်73ပိုင်းငယ်73ရှင်လုကာခရင်19ပိုင်းငယ်15ကိုဖတ်မယ်။ ရှင်လူက18ပိုင်းငယ်43ကိုကြည့်တဲ့အခါမှာထိုခဏချင်းတွင်ထိုသူသည်မျက်စိမြင်၍ဘုရားသခင်၏ဂုဏ်တော်ကိုချီးမွမ်းလျက်နောက်တော်သို့လိုက်လေ၏လူအပေါင်းတို့သည်မြင်လျက်ဘုရားသခင်ကိုအံ့ဩချီးမွမ်းကြ၏ဆိုပြီးတော့ဖော်ပြထားပါတယ်ရှင်ယောဟန်ခရစ်မတ်အခန်းကြီး19ပိုင်းငယ်4မှာလည်းပဲအကျွန်ုပ်သည်မြေကြီးပေါ်မှာကိုတော်ဤဘုံကိုထင်ရှားစေပါပြီအကျွန်ုပ်ဆောင်ရွက်စရာဖို့အကျွန်ုပ်ဤအပေးတော်မူသောအမှုကိုအကျွန်ုပ်ဆောင်ရွက်၍ပြေးပါပြီဆိုပြီးတော့မိန့်တော်မူထားပါတယ်အကျွင်းမဲ့နာခံခြင်းဆိုတာစေခိုင်းတဲ့အတိုင်းဆောင်ရွက်ခြင်းပဲဖြစ်ပါတယ်စေခိုင်းတဲ့အတိုင်းဆောင်ရွက်တာဟာဘုရားသခင်ရဲ့ဘုံတော်ကိုထင်ရှားစေလိုတဲ့နည်းပဲဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့အရှင်ခင်မေခန်းကြီး19ပိုင်းငယ်23 24မှာကိုတော်သည်အကျွန်ုပ်ကိုစေလွတ်တော်မူကြောင်းနှင့်အကျွန်ုပ်ကိုချစ်တော်မူတကယ်သို့သူတို့ကိုလည်းချစ်တော်မူကြောင်းကိုလောကီသားတို့သည်သိစေခြင်းကလကောင်းကိုတော်သည်ကျွန်ုပ်အားပေးတော်မူသောဘုန်းတော်ကိုအကျွန်ုပ်သည်သူတို့အားပေးပါပြီလဝါကားတိုင်းပေါ်မှာအပြစ်ကိုအဆုံးစီရင်ခြင်းဟာတရားမျှတာပါတယ်လဝါကားတိုင်းအားဖြင့်ဖျားသခင်ရဲ့ချစ်ခြင်းမေတ္တာကိုပို့ပြီးတော့ထင်ရှားလာစေပါတယ်ဖယားသခင်ရဲ့ကြီးမြတ်တဲ့ဘုန်းတော်ကိုလည်းထင်ရှားစေပါလေ။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့ဖယားသခင်ကဘလောက်ထိကောင်းမြတ်တယ်လေ။ဒီနေ့နှုတ်ကပတ်တော်ကိုကြည့်တဲ့အခါမှာသခင်ခရစ်တော်ကိုတွေးရတဲ့ဟာလည်းပဲခမဲတော်ကိုကျွန်တော်တွေးမြင်ခြင်းဖြစ်တယ်။ဒီနေ့ကျွန်တော်ကိုကယ်တင်ခဲ့တဲ့ယေရှုခရစ်တော်ကိုကျွန်တော်သိမြင်ရတယ်၊သိခွင့်ရတယ်၊ကိုးကွယ်ခွင့်ရတယ်၊ယုံကြည်ခွင့်ရတာဟာကျွန်တော်တို့ကခမဲတော်ဖရာသခင်ကိုလည်းပဲတကယ်ယုံကြည်တာပဲဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့ခရစ်တော်ဟာခမဲတော်ဖရာသခင်ရဲ့ဘုန်းတော်ကိုရောင်းပြန်ဟပ်စေတကယ်တို့ယနေ့ကျွန်တော်တို့ရဲ့အသက်တာကလည်းပဲဖရာသခင်ရဲ့ဘုန်းတော်ကိုရောင်းပြန်ဟပ်ဖို့ရန်အတွက်ကျွန်တော်တို့အနေအထိုင်သွာလာအားဖြင့်ယနေ့ဘုန်းတော်ထင်ရှားဖို့ဖြစ်ပါတယ်ကျွန်တော်ရဲ့အသက်တာကဆိုရှင်အမြဲတမ်းဝမ်းမြောက်နေရမယ်ဘုရားသခင်ရဲ့ကောင်းမြတ်ခြင်းစုကျေးဇူးနဲ့တို့ကျွန်တော်အားလုံးကကျေနပ်နှစ်ထောင်အားရနေရမယ်။ဘုရားကောင်းခြင်းစုကျေးဇူးတွေနဲ့တို့ကျွန်တော်ရဲ့အသက်တာကိုတည်ဆောက်ပြီးတော့ဘုရားရဲ့အလိုတော်ကိုလိုက်ရှောက်ခြင်းအားဖြင့်ဘုရားရဲ့ဘုန်းတော်ကိုယနေ့ကျွန်တော်အားလုံးကလည်းပဲထင်ရှားဖို့ရန်အတွက်ဖြစ်ပါတယ်။သခင်ယေရှုခရစ်တော်ဟာခမဲတော်ရဲ့စကားကိုတသွေးမတိန်နားထောင်ခဲ့တယ်လို့ယနေ့ကျွန်တော်ကိုကယ်တင်ခဲ့တဲ့ယေရှုခရစ်တော်ရဲ့စကားကိုကျွန်တော်အားလုံးကလည်းပဲတသွေးမတိန်လိုက်ရှောက်ပြီးတော့နားထောင်ခြင်းအားဖြင့်ယနေ့ကျွန်တော်ရဲ့အသက်တာမှာဘုရားသခင်စစ်မှန်ကြောင်းပုံသက်တေကောင်းကိုပြပြီးတော့ယနေ့ကျွန်တော်ရဘုရားသခင်ရဲ့ကောင်းမြတ်ခြင်းစုကျေးစုကိုအမြဲချီးမွမ်းခြင်းအပြင်ရှင်ရဲ့သက်တာမှာအကောင်းဆုံးကျွန်တော်ယက်တည်ကြပါစို့ဘုရားသခင်တင်တော့ပေါ်မှာအထူးကောင်းကြီးပေးပါစေအာမင
်ရေချင်းလေးတစ်ခုစီလူတိုင်းမှရှိတဲ့ဒါဟာလေးပြမြပေးတဲ့ဆုလက်ပဲဒီဆုလက်လေးကိုပြည့်နေလို့တာရတော့ချစ်ပြားရစီရင်ကြည့်လို့ခံရမယ်ဒီချင်းလေးတစ်ခုစီလူတိုင်းမှရှိတဲ့ဒါဟာလေးပြမြပေးတဲ့ဆုလက်ပဲဒီဆုလက်လေးကိုပြည့်နေလို့တာရတော့ချစ်ပြားရစီရင်ကြည့်လို့ခံရမယ်
ရှင်ပြားရဲ့စီရင်တွေကိုခံရမယ်အရင်ချင်းလေးတစ်ခုစီလူတိုင်းမှာရှိတယ်ဒါဟာလေးပြားမြတ်ပေးရဆူလတ်ပေးဒီဆူလတ်လေးကိုမြင်တယ်မြောက်ထားရတော့ရှင်ပြားရဲ့စီရင်တွေကိုခံရမယ်ဘိုးဘာရဲ့ချင်းလေးတွေပြားတွေတော့ကန်ဆွေးဆိုတဲ့တဲ့သူကုန်းတော့ချီမောGa le pio tao du lue mia tue mu sang corone tu pono wen zaya Ga do ya mia baby ga do ya mia loba ga do ya mia pia shen ta
Mingla ba klei lo yi tan mo tha at de Mickey Airy so de chang ya le ko ta ro tami ro bu tuta ya si bu pyo pya pe me no Klei ro bu tuta ya si bu di de bat ma ro do le ro nyama nai ngai ye ji che khan na de nyit ji de zin chang ko pyo pya chin de ကလေးတို့ဒေါ်လေးတို့နိုင်ငံဟာမြစ်ချောင်းအင်းအိမ်တွေပေါ်များလာတယ်အဲ့ဒီအခြေကားမှမြန်မာနိုင်ငံရဲ့မိခင်မြစ်ကြီးလို့တင်စားခံရတဲ့အီယာရီမြစ်ကြီးအကြောင်းကိုပြောပြချင်တယ်ကွယ်မြန်မာနိုင်ငံရဲ့ဟိုးမြောက်ဖျားပိုင်းစီကရေခဲတောင်တွေအေးပြောကြရာကစီးဆင်းလာတဲ့မေခနဲ့မီလီခမြစ်နှစ်သွဲပေါင်းစုံရာမြစ်စုံနေရာကနေအီယာရီမြစ်ကြီးစတင်ဖြစ်ပေါ်လာခဲ့တယ်မြစ်စုံနေရာကနေစတင်ခဲ့တဲ့အီယာရီမြစ်ကြီးဟာမြစ်ပြားခံရအစမှာဟိုးအောက်ပိုင်းပင်လယ်တဲကိုစီးဝင်တဲ့အထိမြန်မာနိုင်ငံအတွင်းကပဲစီးဆင်းသွားတယ်။ဒါကြောင့်အီယာရီဟာမြန်မာတနိုင်ငံတဲကပိုင်တဲ့မိခင်မြစ်စစ်စစ်ဖြစ်တယ်ကွယ်။မြန်မာနိုင်ငံရဲ့အရှိလျားဆုံးအရေးပါဆုံးတန်ဖိုးအရှိဆုံးရေချိုမြစ်ကြီးတစ်စင်းလဲဖြစ်တယ်။စီးဆင်းတဲ့နေရာမှာမြောက်ကနေတောင်ဘက်ကိုမြန်မာနိုင်ငံရဲ့အလဲညီညွတ်တဲ့မြေနေရာကိုအဖြောင့်နီးပါးတွေ့တန်စီးဆင်းသွားပြီးအီယာရီမြဝကျုံမော်ဒေတာမှာတဆင့်ကပ်ပလီပင်လယ်အော်တဲကိုစီးဝင်သွားတယ်။2210ကီလိုမီတာ1383မိုင်ရှည်လျားတယ်လို့လည်းသိရတယ်ကွယ်။အကွေကောင်နေပါပြီးဖြောင်းနေပါစီစဉ်ခဲ့တဲ့အီယာရီမြကြီးစီစဉ်ရာတစ်လျှောက်ကအီယာရီမြကြီးစီစဉ်ရာတစ်လျှောက်မြို့ရွာတွေဟာတနေရာနဲ့တနေရာကူးလူသွားလာရမှာလကောင်း၊ကုန်စီကူးတန်းရောင်းဝယ်ရမှာလဲလွယ်ကူလာတယ်ကွယ်။ကူးတန်းရောင်းဝယ်ရင်တနေရာနဲ့တနေရာရိုးရာရင်ကျေးမှုတွေလည်းဖလှယ်နိုင်ခဲ့တယ်မြစ်ကြောင်လျှောက်ကမြို့ရွာတွေဟာစီကားဖွင့်ပြခဲ့တယ်။ကလေးတို့တမိုင်းမှာတင်ခဲ့ရတဲ့တကောင်း၊တရေခစ်တရား၊ပကံ၊ပင်တရ၊အင်းဝ၊ရတနာဘုံစတဲ့ရင်ကျေးမှုထွန်းကားတဲ့မြို့တော်ကြီးတွေပေါ်ထွန်းခဲ့တယ်။အေယာရီရဲ့မြင်ကွင်းတွေဟာနှွေမိုးဆောင်300ဒီစလုံးအလွန်လှပနေတယ်။မိုးရသည်ကိုရောက်ပြီးဆိုရင်အေယာရီဟာအထက်ဘက်ကစီးဆင်းလာတဲ့မိုးရေတွေကြောင့်မြစ်ရေပြင်ဟာအချိန်အဟုန်ပြင်းစွာစီးဆင်းနေတယ်လေ။မိုးရင်အခါမြစ်ပြင်တစ်ခုလုံးပြင့်ရှင်လဲမန်ဟုန်ပြင်းစွာစီးဆင်းနေပုံကိုကြည့်ရတာအလိုမဲကြည့်လို့ကောင်းလာတယ်ကွ။ဆောင်းရာသီရေကြချင်းရောက်ပြန်တော့မြစ်ပြင်ဘေးကရွာလေးတွေဟာသူတို့ရဲ့စိုက်ပျိုးရေးလုပ်ငန်းတွေကိုစတင်ကြပြီပေါ့ကွ။မြစ်ရေကြချင်းမှာပေါ်ထွန်းလာတဲ့မြစ်ကန်တဘေးကနုံတင်မြေတွေပေါ်မှာစောင်းသီးနှံတွေဖြစ်တဲ့ဘဲအမျိုးမျိုးခရမ်းချင်းကြောင်ခင်းတခွားဆလတ်စတဲ့သီးနှံတွေကိုစိုက်ပျိုးကြတယ်နှင်းမုံတွေကြားကစိမ့်စိမ့်စူစူဆိုက်ခင်းတွေရောင်စုံတီးနှံတွေနဲ့စိမ့်စူအေးမြနေတယ်။နွေရသည်မြေနုကျွန်းတွေပေါ်ထွန်းလာတဲ့အချိန်မှာတော့မြေနုကျွန်းတွေပေါ်မှာပြောင်မျိုးမျိုးဖရဲစက်သွန်ပန်းနှန်းဆိုက်ခင်းနေကြခင်းစတဲ့ရာသီပေါ်တီးနှံတွေစိုက်ပျိုးကြတယ်။ရေကြချင်းကျွန်းတွေပေါ်မှာတင်းချန်နေတဲ့နုံမြေတွေကတဘာဝမြေဩဇာဓာတ်တွေရရှိပြီးတီးနှံတွေဟာအောင်မြင်ဖြစ်ထွန်းလာတယ်။မြေရေကြချင်းမှာပေါ်ထွန်းလာတဲ့တောင်ကုန်ဖြူဖြူကြီးတွေပေါ်မှာတငါတဲ့တွေဟာတဲလေးတွေထိုးပြီးနေထိုင်ကြရင်မြစ်ပြင်ကိုလေတစည်းနဲ့ပိုက်ကွန်ပြက်ပြီးငါးတွေဖမ်းကြတော့တယ်။အေယာရီဟာသူစီးစင်းရမြစ်ကြောင်းလျှောက်ကမြို့ရတွေကိုအစာရေစာတွေကိုပေါများစွာထုတ်ပေးခဲ့တယ်။အေယာရီရဲ့ဟိုးအောက်ပိုင်းမြစ်လက်တက်တွေအဖြစ်ဖြန့်စီးစင်းသွားတဲ့အေယာရီမြဝကျုံးမော်ဒေတာကြီးဆိုရင်မြန်မာနိုင်ငံရဲ့စပကြီးလို့ဆိုရလောက်အောင်စဘာအထွဲ့ပေါ်လာတယ်ကွ။ဟိုးအရင်ကတော့အေယာရီရဲ့မြင်ကွင်းတွေကຫນွေမိုးဆောင်300ဒီစလုံးအလွန်လှပနေတော့တယ်။မိုးရသည်မှာမုံမောက်ပြစ်ရှင်နေတဲ့ရေပြင်ကြီးဟာလိုင်းချက်ခွတ်တွေတဖွေးဖွေးနဲ့အလွန်ကြီးလို့ကောင်းနေ။ဆောင်းရသည်မှာတော့နှင်းမုံတွေကြားကပဲဆိုင်ခင်းပြောင်းခရမ်းကျင်ဆိုင်ခင်းတွေကနှင်းမုံတွေကြားမှာစိမ့်ဆူလန်းဆန်းနေတယ်။နှွေရသည်မှာလည်းတောင်ကုန်ဖွေးဖွေးကတငါသေးလေးတွေရေပြင်မှာလှေကလေးတွေနဲ့ပိုက်ကွန်ပြစ်နေတဲ့တငါသေးတွေမြင်းနုကျုံးတွေပေါ်ကဝဝဝင်းဝင်းနေကြခင်ပန်းနန်းကင်းတွေဟာပကြီကားတစ်ချက်လိုလှပနေတယ်။ဟိုးမြင့်အထက်ပိုင်းကံပါးပြီးတစ်ဖက်တစ်ချက်မှာလဲတစ်တော်ကြီးတွေစိမ့်ညို့မောင်မဲနေတယ်။နှွ နောက်ပြီးလူသားတွေရေချောင်းသွားလာရေးမှာကူညီပေးနေတဲ့လပိုင်လေးတွေကိုအရာရီမြစ်ကြီးထဲမှာတွေ့နိုင်သေးတယ်။ရှားပါသွားပြီဖြစ်တဲ့ရေချိုလပိုင်တွေကိုဒေါ်လေးတို့ရဲ့အရာရီမြစ်ထဲမှာတွေ့နိုင်တယ်။ဒီလပိုင်မျိုးဟာအရာရီမြစ်ထဲမှာပဲကျက်စားပြီးတခြားဘယ်မြစ်ထဲကမှမရှိဘူးလို့ဆိုကြတယ်။ဒီအရာရီလပိုင်ဟာနာမည်ကျော်ကြားလာတဲ့အတွက်ကဘာလက်ကြီးတွေကတော့တကူးတခါလာကြည့်ကြရတယ်။ဟိုးအထက်ပိုင်းမှာဆိုရင်လေအရာရီကလူသားတွေအတွက်သူ့ဝမ်းပိုက်ထဲမှာရွှေတန်ဇာတာတွေတူလောင်ထားပြီးသေးတယ်။အရာရီကတော့တကယ်ကိုမြမပြည်သူတွေအတွက်အဖိုးမဖြတ်နိုင်တဲ့မြင့်တစင်းပါပဲ။မြမပြည်သူတွေကိုစားနာရိတ်ခါတန်ဇာတာတောက်တုံးမှုအတွက်ရေချိုးတွေကိုပေးခဲ့ုံသာမကခံစားတတ်တဲ့စိတ်နှလုံးရှိတဲ့လူသားတွေအတွက်သူ့ရဲ့လှပရင့်မှုဖွယ်ကောင်းတဲ့တဘာဝအလှပမကြီးတွေနဲ့လူသားတွေရဲ့စိတ်နှလုံးကိုနူးညံ့ပြော့ပြအောင်ငြိမ်းချမ်းအောင်ဖန်တီးပေးထားပြန်ပါသေးတယ်ကွယ်။ကလေးတို့ရဲ့အရာဝတီရဲ့အဖိုးတိုက်တန်မှုတွေကတော့ပြောမကုန်နိုင်အောင်ပါပဲကွယ်။ဒီလိုတန်မိုးထားအပ်တဲ့မြကြီးတစ်စင်းဟာတန်မိုးမထားတန်မိုးမသိတဲ့လူတွေတချို့ကြောင့်ခုနေအခါမှာပျက်စီးယိုယွင်းနေပြီ။တန်မိုးမထားတဲ့လူတချို့ကြောင့်အရင်လိုလက်လက်ဆက်ဆက်တွတ်လက်လက်စိမ့်စိမ့်ဆူဆူမရှိတော့ဘူးကွယ်။သူပေးနိုင်တဲ့ပမာဏထက်ပိုပြီးလူသားတွေကအလွန်ကျွံထုတ်ယူသုံးဆွဲနေကြတယ်။ကြာလာရင်တော့မြင့်အစင်ကနေချောင်းအထိနောက်ဆုံးလုံးဝကိုရေခမ်းခြောက်သွားမလားတော့မသိနိုင်ဘူးကွယ်။မြန်မာနိုင်ငံရဲ့အချက်ပိုင်းနဲ့ဟိုးအောက်ပိုင်းကိုဆက်သွယ်ပေးနေတဲ့မြန်မာပြည်သူပြည်သားတွေအတွက်ဝန်စာတွေတင်စာတာတွေကိုပေါ်ပေါ်များများထုတ်ပေးနေတဲ့မိခင်မြစ်ကြီးပျောက်ကွယ်မသွားအောင်ထိမ့်သိမ်းဆောက်ရှောက်သွားကြရမယ်တာဝန်ကမြန်မာတမျိုးသားလုံးရဲ့တောင်းဝန်ပဲဖြစ်တယ်။ကလေးတို့လည်းတွေးတော်ဆင်ခြင်နိုင်အောင်ဒေါ်လေးကဘူးတုတအဖြစ်ညွေပေးလိုက်ပါတယ်ကွယ်။အခုတင်ဆက်ပေးသွားတာကတော့အောင်ပင်လယ်လူမှုဝန်ကျင်မဂ္ဂဇင်းအတွဲ၁၁အမှတ်68မှာစာရေးသူညိုရင်ဆောင်ရေးသားချက်ကိုဘူးတုတရစေရန်ခေါင်းနှုတ်တင်ဆက်ပေးခြင်းဖြစ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်
။ဗုဒ္ဓရှင်များရှင်။ကျမတို့ရဲ့ဗျာဒိတ်တော်စာပေးစာယူသင်တန်းဌာနမှာအောက်ပါသင်တန်းများကိုပို့ချပေးလျက်ရှိပါတယ်ရှင်။တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်သင်ကြမြ။တဘာဝတရား၏ဆရာဝန်ရှိပါ။ကျမ်းမာခြင်းနှင့်အသက်ရှိခြင်း၊သင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်။တင်ဒားအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါတယ်ရှင်။
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်ဓာတ်တော်အတန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွက်နေတယ်ဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
် AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 845နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်။
တော်တရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။